စင်ဘာလ2ရက်ဘင်္ဂလားဒေ့ရှ်အခြေစိုက်ဒေလီစတာသတင်းစာမှာရခိုင်ပြည်နယ်ကထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုအမိပြုပြီးလုပ်ကင်စားတောင်းနေကြတဲ့ NGO နိုင်ငံတကာအရေးပါအဖွဲ့အစည်းများဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာခဲ့ကြတဲ့မွတ်စလင်ဒုက္ခသည်တွေအတွက်လူဒဏ်ငွေအများစုဟာနိုင်ငံတကာ NGO တွေရဲ့လုပ်ငန်းသုံးစရိတ်တွေဖြစ်သွားကြတယ်လို့လေ့လာမှုတရက်ကဖော်ပြပါတယ်တဲ့။တချို့နေရာတွေမှာကော့စ်ဘဇားမှာရှိတဲ့ NGO အဖွဲ့တွေရဲ့ကုန်ကျစရိတ်ဟာလိုအပ်ချက်တဲ့၅ဆကျော်ပို့ပြီးတော့များနေတဲ့အတွက် NGO တွေရဲ့လုပ်ငန်းအတွက်သုံးဆွဲပုံဟာပြုလင်းမြင်သာမှုမရှိဘူးလို့ကော့စ်လို့ခေါ်တဲ့လူမှုအသွင်ပြောင်းလဲရေးအဖွဲ့ရဲ့ဒါကာမြို့မှာကျင်းပခဲ့တဲ့ညီလာခံတရက်မှာဖော်ပြခဲ့တာပါ။ဒေသခံ NGO 42ခုနဲ့ကုလသမဂ္ဂအပါအဝင် NGO 19ဖွဲ့ကိုလေ့လာပြီးတော့ဖော်ပြခဲ့တာဖြစ်ပါလေ။လူငွေတွေဒေသခံ NGO တွေစီကိုတရရရောက်ရှိဖို့ကော့စ်အဖွဲ့ကတက်တွန်းလိုက်ပါလေ။အဲ့ဒီကော့စ်အဖွဲ့ရဲ့လက်ထောက်ညွှန်ကြားရေးမှုကကော့စ်ဘဇားမှာမှတ်ပုံတင်ထားတဲ့အဖွဲ့တွေရောမတင်ထားတဲ့အဖွဲ့တွေရောအဲ့ဒီအဖွဲ့တွေမှာနိုင်ငံသားပေါင်း3000လောက် NGO တွေမှာလုပ်ကိုင်နေကြကြောင်းအဲ့ဒီနိုင်ငံသားကူညီရေးလူသားတိုင်းပုံမှန်လစာအပြင်နေ့စဉ်ချိန်နှုန်းအပြင်ဘင်္ဂလားဒေ့ရှ်တာကာငွေ2000ကျွဲနေထွက်ရကြကြောင်းအဲ့ဒီပမာဏဟာဒေသခံ NGO တွေလုပ်ငန်းကုန်ကျစရိတ်တဲ့9ဆကျော်ရှိနေကြောင်းပြောဆိုခဲ့ပါတယ်။ဒီနှစ်ဇန်နဝါရီလကစလို့လူငွေဒေါ်လာ682တန်ရရှိကြရမှာလူငွေကြမိသားစုတစ်စုကိုဒေါ်လာ3300နီးပါးရရှိဖို့ဖြစ်ပေမဲ့85ရခိုင်နှုန်းက INGO တွေနဲ့ agency တွေရဲ့လုပ်ငန်းစရိတ်တွေဖြစ်ကုန်တယ်လို့ဆိုပါတယ်။ဒါ့အပြင် INGO တွေရဲ့ခရီးစရိတ်တွေကလည်းမနှင်းလှဘူးလို့ဆောင်းမမှာဖော်ပြပါတယ်ခင်ဗျာ။တော်ရရှင်ပါခင်ဗျာ။ဒီဇင်ဘာလ5ရက်အရှတိုင်းသတင်းစာမှာမြမကြီးလီလာသူဆောင်းမရှင်ဗာဒီလီတနာရဲ့ဒေါ်စုအခက်တရုတ်ချဲလို့အဓိပ္ပာယ်ရတဲ့သုံးသက်ချက်ဆောင်းမတဲ့ပုံဖော်ပြခဲ့ပါတယ်။ဒေါ်စုကြည်အနေနဲ့ပြည်ရင်းမာရောပြည်ပမာပါနှစ်သက်ထောက်ခံမှုကြဆင်းလာနေတဲ့အခြေအနေနဲ့ကျုံ့နေရချိန်မှာပဲတရုတ်နိုင်ငံပိုင်းဝန်ပေါင်းကုမ္ပဏီကလက်ပောင်းကျင်းဒီမိုင်းမှာလုပ်ငန်းတွေတိုးချဲ့လာနေတဲ့အကြောင်းတင်ပြထားတာပါ။ရခိုင်ပြည်နယ်ကဘာသာလူမျိုးပဋိပက္ခနဲ့ပတ်သက်ပြီးနောက်နိုင်ငံတွေကမြန်မာပေါ်ပိတ်ဆို့အရေးယူဖို့အထူးကြံနိုင်ငံဖြစ်သွားစေဖို့ခံပြင်းနေကြချိန်မှာအဲ့ဒီအခြေအနေကိုတရုတ်ကအပြည့်အဝအသုံးချပြီးသူ့အတွက်ရင်းနှီးမြှုပ်နှံမှုအခွင့်အလမ်းတစ်တွေပေါ်ထွက်လာအောင်ကြံဆောင်နေပါတယ်တဲ့။ဘီဂျင်းအခြေစိုက်ဝမ်ပေါင်းတပ်ထုမိုင်လီမီတက်နဲ့သူ့ရဲ့လက်အောက်ခံကုမ္ပဏီဘွဲတစ်ခုဖြစ်တဲ့မြန်မာရန်စီကျင်းဒီကုမ္ပဏီဟာမုံရွာမြို့ဧရိယာအတွင်းဧကတသိန်းလောက်ကျေဝင်းတဲ့မြေဧရိယာမှာကျင်းဒီရှာဖွေခွင့်ရဖို့ကြိုးစားနေပြီလို့သိရပါတယ်။ဝမ်ပေါင်းဟာအာဖရိကတိုက်ကဂါဘွန်နဲ့ကွန်ဂိုနိုင်ငံတွေနဲ့အတူမြန်မာနိုင်ငံမှာ2010ပြည့်နှစ်ကတည်းကကျင်းဒီတပ်ထုရှာဖွေနေခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံလက်ပတော်ကျင်းဒီမိုင်းဒေသနဲ့ပတ်သက်လို့စစ်တပ်ဆိုရအာဏာပိုင်တွေနဲ့ဒေသခံတွေကြားမှာသာပြစ်ပခတ်ဖြစ်နေတာမဟုတ်ပဲမြန်မာတပ်မတော်အတွင်းမှာပါတရုတ်ကလူလောသူမလူလောသူတွေရှိနေကြတယ်လို့ဆောင်းမရှင်ကဆိုပါတယ်။ဝမ်ပေါင်းကုမ္ပဏီရဲ့အခုလှုပ်ရှားမှုအသစ်တွေကဒေါ်ဆန်းစုကြည်ကိုနိုင်ငံရေးစီရင်ဆင်ပြေပြင်းကိုတွန်းပို့သူလိုဖြစ်နေပြီးသူ့ရဲ့ဒီမိုကရေစီတပိုင်းအစိုးရအနေနဲ့အနောက်နိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့လာရင်လည်းတရုတ်ရှိသားပဲဆိုတဲ့အမြင်တွေပေါ်ပေါက်လာစေတယ်လို့လည်းဆောင်းမကဆိုပါတယ်။မြန်မာစစ်တပ်ရဲ့ဥပိုင်ကုမ္ပဏီလီမိတက်နဲ့တရုတ်ဝမ်ပေါင်းကုမ္ပဏီတို့ရဲ့လက်ပောင်းဒေသမှာကနဦးကျင်းဒီထုတ်ဖော်ခဲ့ကြတဲ့အချိန်ကဒေသခံတွေစကြင်ကန့်ကွက်ခဲ့ကြတာကိုလူလုံးကြီးတပ်ဖွဲ့တွေကအင်အားသုံးပြီးတော့နှင်းနှင်းခဲ့တဲ့အတွက်ဒေသခံတွေနဲ့ရဟတ်တန်ကားတွေထိခိုက်ဒဏ်ရာရခဲ့ကြပါတယ်။ဒေါ်ဆန်းစုကြည်ဟာ2013ခုနှစ်မှာလွတ်တော်ကိုယ်စားလှယ်တအုပ်အဖြစ်လက်ပောင်းပြဿနာတွေကိုပထမဆုံးအကြိမ်တိုးဝင်ကြည့်ခဲ့ပါတယ်။စိုးရအနေနဲ့ကတော့နှစ်ဦးနှစ်ဖက်သဘောတူညီခဲ့ပြီးဖြစ်ခဲ့တဲ့အတွက်စီမံကိန်းကိုဆက်လက်ပြီးတော့ဆောင်ရွက်သွားရမှာဖြစ်တဲ့အကြောင်းနိုင်ငံခြားရေးနှီးနှံ့မှုတွေရပ်တန့်သွားနိုင်တဲ့အတွက်ဆန္ဒပြတာတွေရန်နာကြဖို့ဒေါ်ဆန်းစုကြည်ကပြောဆိုခဲ့ရမှာဒေသခံအမျိုးသမီးတွေနဲ့အခြေအတင်ဖြစ်ခဲ့ကြပါတယ်။ဆန္ဒပြဖို့ဒီအစီအမြင်လာတဲ့အချိန်မှာရန်ကုန်ကတရုတ်တံအမတ်လီချင်းဟွာကဝမ်ပေါင်းကုမ္ပဏီအနေနဲ့မြေအက3200သိန်းခံခဲ့ရတဲ့နေရာရှုပ်ထုံးရသူရွာသူရွာသားတွေအတွက်ရွှေချင်းငွေအလုံးလောက်ပေးခဲ့ပြီလို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့ဒေသခံတွေကတော့တရုတ်ရဲ့ရွှေချင်းကိုစိတ်ဝင်စားကြောင်းဒေသခံတွေရဲ့ဘိုးဘွားပိုင်မြေတွေနဲ့ကျင်းဒီမိုင်နေမြေတွေကိုရောက်ရှိနေရတဲ့လေရီသိန်းလိုဘာသာရေးနယ်မြေတွေကိုသာပြန်ပြီးတော့ရလူကြောင်းပြောဆိုခဲ့ကြပါတယ်။2014ဒီဇင်ဘာလမှာတော့ဆန္ဒပြသူတွေကိုလူလုံးကြီးတစ်ဖွဲ့ကပြစ်ခတ်ခဲ့လို့အမျိုးသမီးတူပြေဆုံးသွားခဲ့ပါတယ်။ရန်ကုန်မှာလည်းတရုတ်တန်ရုပ်ရှိမှာဆန္ဒပြပွဲတွေပြစ်ပခတ်တွေဖြစ်ပွားခဲ့ပါတယ်။ဒါပေမဲ့ဝမ်ပေါင်းကတော့အခုခါလက်ပောင်းဒေသအနီးကတနီးဆလင်းကြီးနဲ့ရင်းမပင်မြို့နယ်တွေတဝိုက်မှာပိုလူကျဲပြန့်ကြီးမားတဲ့နေရာတစ်ခုမှာကနဦးစူးစမ်းရှာဖွေတာတွေဆောင်ရွက်ဖို့အတွက်ဒေါ်လာ6,000-10,000ကျားမှာရင်းနှီးမြှုပ်နှံအောင်မယ်လို့သိရပါတယ်။ဒါပေမဲ့ဘလူးစီမံကိန်းသစ်တွေပဲဖြစ်ဖြစ်စတင်မှုတွေကတော့အခြေအပြန့်ပေါ်ပေါက်လာအောင်မှဖြစ်ပါလေ။ဒါဟာဒေါ်ဆန်းစုကြည်ရဲ့ရွေးကောက်ခံအစိုးရဒတိကြီးကြီးနဲ့ကင်တွယ်ရမယ့်ကိစ္စလည်းဖြစ်ပါတယ်တဲ့။ဦးသိန်းစိန်အစိုးရလက်ထက်ကမြေဆုံကိစ္စအပါအဝင်တခြားတရုတ်စီမံကိန်းတချို့ကိုရန်နာခဲ့ပေမဲ့ဒေါ်ဆန်းစုကြည်အစိုးရကတော့စီးပွားရေးတိုးတက်လာအောင် နိုင်ငံခြားယင်းနှိမ့်နှံမှုတွေကိုပုံမရယူခြင်းနေတယ်လို့ဆောက်မကဆိုပါတယ်။စစ်တပ်ခေါင်းဆောင်တွေနဲ့နှိစက်သူတွေကတော့ဒေါ်စန်းစုကြည်အပေါ်အနောက်နိုင်ငံတွေကဖိအားပေးလာတာနဲ့အမျှဒေါ်စန်းစုကြည်ဟာတရုတ်ဘက်ကိုပို့ပြီးတော့ရိမ့်သွားမှာစိုးရိမ်နေကြတယ်လို့ပြောဆိုကြကြောင်းဆောက်မကဖော်ပြပါတယ်ခင်ဗျာ။